နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ပေါ်အမေရိကန်စိုးရွားကပိတ်ဆို့အရေးယူမှုတွေလုပ်ပေမဲ့အလျှော်မပေးဘဲ ICC ရဲ့ယက်တီချက်ကိုခိုင်ခိုင်မာမာကင်ဆယ်သွားမယ်လို့ ICC ရှေ့နေဖာတူဘန်ဆူဒါကပြောပါတယ်။ ICC ကအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တို့ကျူးလွန်ခဲ့တဲ့တပ်တရားရှိပွဲရာဇဝတ်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ်။ဂမ်ဘီယာနိုင်ငံဘွားဖာတူဘန်ဆူဒါကအမေရိကန်ရဲ့အရေးယူမှုကြောင့်နိုင်ငံတကာဆေးရာဇဝတ်မှုကျူးလွန်သူတွေကိုရှာဖွေစစ်ဆေးဖို့သူ့ရဲ့လုပ်ငန်းဆောင်တာတွေကိုရိုင်းရိုင်းသွားစေမှာမဟုတ်ကြောင်းနဲ့ ICC ကိုတိုက်ခိုက်တာဟာ ICC ကကိုစားပြုပေးနေတဲ့ဆေးရဇဝတ်မှုကျူးလွန်ခံရသူတွေကိုလည်းတိုက်ခိုက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်။ American Airlines ဝန်ကြီး Mike Pompeo ကတော့ American နိုင်ငံဟာ ICC အဖွဲ့ဝင်မဟုတ်ကြောင်းပြောပြီးမဟာမိတ်နိုင်ငံတွေကိုလည်းသတိပေးခဲ့ပါတယ
်။ Cannot, we will not stand by as our people are threatened by a kangaroo court.And indeed, I have a message to many close allies around the world.
တရားမဝင်တဲ့ဒီလိုခုံရုံးကအမေရိကန်နိုင်ငံသားတွေကိုချင်းချောက်တာကိုလက်ခံမှာမဟုတ်ကြောင်းနဲ့ကမ္ဘာပေါ်ကအမေရိကန်ရဲ့မဟာမိတ်နိုင်ငံတွေအထူးသဖြင့်အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်နဲ့လက်တွဲတိုက်ခိုက်ခဲ့တဲ့ဒေတိုးမဟာမိတ်တွေအနေနဲ့သူတို့ရဲ့နိုင်ငံသားတွေအခုလိုချင်းချောက်ခံရဖို့ရှိနေမယ်လို့လည်းဝန်ကြီးပုံပီယိုကသတိပေးခဲ့ပါတယ်အမေရိကန်အရေးယူပိတ်ဆို့မှုအရ ICC အမှုရမ်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေအမေရိကန်နိုင်ငံကိုဝင်ရောက်ခွင့်ကိုပိတ်ပင်ထားပါတယ်